ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်ရှီတောင်ရှာအာဇာပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီနေ့မှာရွှေစိမ်းနှစ်ခုနဲ့ငွေစိမ်းနှစ်ခုထပ်ပြီးတော့ရခဲ့ပါတယ်။အမျိုးသမီးအလေးမ45ကီလိုတန်းမှာတော့မြန်မာနိုင်ငံကမဇင်မေဦးကအနိုင်ရပြီးတော့ပထမရွှေစိမ်းရခဲ့ပါတယ်။အဲ့ဒီပြိုင်ပွဲမှာတော့ဖိလစ်ပိုင်ကဒုတိယလာအိုကတတိယရရှိခဲ့ပါတယ်။ဒါပြင်ရိုးရလီလိုပြိုင်ပွဲမှာတော့အမျိုးသား9ယောက်တွဲမှာမြန်မာနိုင်ငံကပထမရပြီးတော့ရွှေစိမ်းနောက်တစ်ခုထပ်ရပြီးအမျိုးသားအသင်းလိုက်12ယောက်တွဲရိုးရလီပြိုင်ပွဲမှာပဲမြန်မာနိုင်ငံကငွေစိမ်းတစ်ခုထပ်ပြီးတော့ရခဲ့ပါတယ်။ပိုက်ချော်ချင်းပြိုင်ပွဲဘက်မှာတော့အမျိုးသား2ယောက်တွဲအသင်းလိုက်ပြိုင်ပွဲမှာမြန်မာနိုင်ငံကဖိုင်နယ်မှာအင်ဒိုနီးရှားကိုရှုံးပြီးတော့ဒုတိယငွေတံဆိပ်ရရှိခဲ့ပါတယ်။မြန်မာအသင်းဟာအခုချိန်ထိတော့ SEA Games ပြိုင်ပွဲမှာရွှေတံဆိပ်18ခုငွေ16ခုနဲ့ကြေးတံဆိပ်48ခုရရှိလာပြီးတော့အဆင့်ရှင်းနေရာမှာရှိနေပါတယ်။ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်အတွင်းမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဒီအမျိုးသားဘောလုံးပြိုင်ပွဲ semi final ပွဲကိုကစားနေပြီးတော့အခုလောလောဆယ်မှာတော့ထိုင်းအသင်းကတကူးကိုမရှိနဲ့ဦးဆောင်နေပါတယ်။ဒါပြင်အစောပိုင်းကကန်သွားတဲ့ပွဲမှာလည်းအင်ဒိုနီးရှားနိုင်ငံအသင်းကဒီ VN နိုင်ငံအသင်းကို 3-2 နဲ့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ။